ဆီးရီးယားနိုင်ငံမြောက်ပိုင်းကအကတပ်တွေအပေါ်တူရကီကဝင်ရောက်တိုက်ခိုက်နေတဲ့အတွက်တူရကီဘော်အကြီးအကျယ်တန်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အာအက်စ်စ်သွေးကြွားတွေအပေါ်ကတပ်တွေနဲ့အတူတိုက်ခိုက်ခဲ့တဲ့အမေရိကန်တပ်တွေကိုရုတ်သိမ်းတဲ့အပေါ်မှာတော့သမ္မတက Twitter ပေါ်မှာကာကွယ်ခဲ့ပါတယ်။ NATO တပ်ဖွဲ့ဝင်ဖြစ်တဲ့တူရကီအပေါ်အမေရိကန်ကစစ်တိုက်သင့်တယ်လို့လူတွေထင်နေကြသလားလို့သူကရေးတာပါ။ဘယ်တော့မှအဆုံးမသတ်တဲ့စစ်ပွဲအဆုံးသတ်လိမ့်မယ်လို့လည်းသမ္မတရဲ့ Twitter မှာဖော်ပြပါတယ်။အခုတိုက်ပွဲတွေမှာအမေရိကန်တွေပါဝင်လာအောင်ဖမ်းမိထားတဲ့ IS စစ်သွေးကြွားတွေကိုကတိုက်ခိုက်ရေးသမားတွေကလွှတ်ကောင်းလွှတ်ပေးနေပြီမြဲအဲ့ဒီစစ်သွေးကြွားတွေကိုတူရကီဒါမှမဟုတ်အများစုလာကြတဲ့ EU ကပြန်ပြီးတော့ဖမ်းလိုက်မယ်လို့လည်းသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်တူရကီအစိုးရပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့အတွက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲတူရကီနယ်စပ်နဲ့ကီလိုမီတာ20လောက်သာဝေးတဲ့ Syria မြောက်ပိုင်းကတယ်လ်တာမာမြို့ကိုဆီးရီးယားအစိုးရတပ်တွေဒီကနေ့ရောက်သွားပါပြီ။ကတ်တပ်တွေဘက်ကနေတူရကီကိုတိုက်ခိုက်ပေးဖို့ကတ်လူမျိုးတွေဆီးရီးယားတွေနဲ့ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့ကြားထူးထူးခြားခြားသဘောတူညီမှုရရှိခဲ့ပြီးနောက်တရက်မှာပဲဆီးရီးယားတပ်တွေရောက်လာတာပါ။ဆီးရီးယားမြောက်ပိုင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အလုံးနီးပါးကိုအမေရိကန်ကရုတ်သိမ်းခဲ့ပြီးတဲ့နောက်တူရကီတပ်တွေဘက်ကဝေရောက်တိုက်ခိုက်ခဲ့တာကြောင့်လျှောက်ကြာမှာပဲအခုလိုသဘောတူညီမှုကိုရယူခဲ့တာပါ။တူရကီဘက်ကထိုးစစ်ဆင်တိုက်ခိုက်မှုကြောင့်တူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနယ်စပ်တစ်ချောက်ဆီးရီးယားတပ်တွေချထမ်းဖို့အတွက်ဆီးရီးယားနယ်စပ်နဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့တာဝန်ရှိတဲ့ဆီးရီးယားအစိုးရနဲ့သဘောတူခဲ့တယ်လို့ကတ်တွေဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကတ်တနဲ့ကင်တပ်တချို့ဟာတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်တယ်လို့ဆိုပြီးတော့တူရကီကတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။